Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မတ်လ12ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3049လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုကောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ထိပ်တန်းရောက်သတင်းတွေတင်ဆက်တဲ့အခါမှာတော့ဒီယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့နောက်ဆက်တွဲနောက်ဆုံးရအခြေအနေတွေတင်ပြမှာဖြစ်တယ်လို့စကိုင်းတိုင်းတွေကစစ်ကောင်စီတပ်ဒီရွာတွေကိုမီးရှို့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီ
းစစ်တပ်ကပေါ့နော်လူကြီးပေါင်းပြီးတော့ဝင်လာမှာရွာတွေကိုရှိတဲ့လူတွေလူကုန်ဖမ်းတာဖမ်းပြီးတော့မပြုတ်တော့ချားတယ်ချိန်ကညစစ်နာချိန်ရပါတယ်သူကစမင်းက
ြသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါမီးမလာလို့ရေရဖို့အခက်ခဲနေတဲ့အခြေအနေချင်းပြည်နယ်မှာဒီနှစ်ဆယ်တန်းဆံမင်းပွဲဖြေဆိုဖို့ဘာကြောင့်ဒီလူတွေနင်းနေရသလဲစတဲ့သတင်းပေးဖို့ချက်တွေကိုတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစုံမိုးကျော်တို့ကနေပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုအသုံးချပြီးယူကရိန်းတပ်ခွဲခံတွေမှာဇီဝလက်နက်တွေထုတ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေသတင်းမှားတွေကိုဖြန့်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကတောက်ကြနေမှာဝေဖန်လိုက်ကြပါတယ်။ရုရှားရဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းကုလသမဂ္ဂလက်နက်ဖြတ်သန်းဆိုင်ရာအကြီးအကဲအစ်ဇူမီနာကာမစ်ဆုကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ့ပါတယ်
။ The United Nations is not aware of any biological.
ဇီဝလက်နက်အစီအစဉ်တစ်စုံတစ်ရာရှိတယ်လို့ကုလသမဂ္ဂအနေနဲ့မသိကြောင်းတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာကုလသမဂ္ဂလက်နက်ဖြတ်သန်းဆိုင်ရာအကြီးအကဲကပြောဆိုလိုက်တာပါ။1995ခုနှစ်မှာကုလသမဂ္ဂဇီဝလက်နက်ဆိုင်ရာသဘောတူညီချက်ကိုအတည်ပြုချိန်ကတည်းကဇီဝလက်နက်တွေရာတရားဝင်မှုမရှိကြောင်းနဲ့ဒီသဘောတူညီချက်ကိုယူကရိန်းကရောရုရှားကပါလက်မှတ်ရေးထိုးထားတာဖြစ်ကြောင်းလည်းပြောပါရယ်တကယ်လို့စိုးရင်စရာအကြောင်းတွေရှိခဲ့တဲ့ဆွေရင်နှစ်ဖက်စလုံးကသဘောတူညီချက်နဲ့အညီဖြည့်ရှင်းချဖို့လည်းတိုက်တွန်းလိုက်ပါရယ်ရုရှားကိုယ်စားလှယ်တန်မတ်ကြီးဗာစီလီနီပန်စီယာကယူကရိန်းနိုင်ငံတလောကဓာတ်ခွဲခန်း30တဲ့မင်းနဲ့မှာဇီဝလက်နက်တွေထုတ်နေပြီးဒါကိုအမေရိကန်စစ်တပ်ကရန်ပုံငွေချထားပေးတယ်လို့ထောက်ထားမှရှိပဲပြောကြားခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကတော့ယူကရိန်းမှာဇီဝလက်နက်ထုတ်တဲ့အစီအစဉ်မရှိတဲ့လို့အမေရိကန်ကကူညီနေတဲ့ဇီဝလက်နက်ဓာတ်ခွဲခန်းတွေလုံးဝမရှိကြောင်းယူကရိန်းမှာကိုဗစ်ရောဂါပိုးဆန်းသက်ဆစ်ဆီးတာလို့အများပြည်သူကျန်းမာရေးအတွက်ဆောင်ရွက်နေတဲ့ဓာတ်ခွဲခန်းတွေပဲရှိတယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီမှာအစည်းအဝေးခေါ်ရဟာလဲမမှန်မကန်အကြောင်းပြချက်တွေဖန်နှိပ်ဖို့သာဖြစ်ပြီးယူကရိန်းပေါ်မှာရုရှားကဇီဝလက်နက်တွေနဲ့တိုက်ခိုက်မှာကိုအထူးစိုးရိမ်ကြောင်းလဲပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗိုလ်ဒီမီယာဇယ်လန်စကီနဲ့တောက်ကြနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးယူကရိန်းကိုဝင်တိုက်တဲ့ရုရှားအထိနာအောင်အမေရိကန်နဲ့မဟာမိတ်တွေတိုးမြှင့်အရေးယူနေကြောင်းပြောကြားခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။အမေရိကန်ကယူကရိန်းအတွက်လုံခြုံရေးလူသားစာနာမှုနဲ့စီးပွားရေးအထောက်အကူတွေဘယ်လိုဆက်ပြီးတိုးမြှင့်ပေးနေလဲဆိုတာလဲသမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။တောက်ကြနေအစောပိုင်းမှာတော့ယူကရိန်းသမ္မတဇယ်လန်စကီကသူတို့ဟာရပ်ပေါင်းဘက်လောက်ကြအောင်ဆက်လက်ခုခံတိုက်ပွဲဝင်ရမယ်ဆိုတော့မပြောနိုင်ပေမဲ့ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းပြောပါတယ်။ယူကရိန်းစစ်တပ်အနေနဲ့မဟာဗျူဟာကျတဲ့အပြောင်းအလဲတစ်ခုကိုရောက်ရှိနေပြီဖြစ်ကြောင်းပြောဆိုခဲ့ပေမဲ့တိတိကျကျတော့ရှင်းမပြပါဘူး။ယူကရိန်းကိုကျူးကျော်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနဲ့ပုံမှန်ကုန်သွယ်မှုတွေကိုဆိုင်းငံ့ထားမှာဖြစ်ကြောင်းအမေရိကန် EU ဥရောပတမကနဲ့အင်အားကြီး9နိုင်ငံပါတဲ့ G7 အဖွဲ့တို့ကတောက်ကြနေမှာကြေညာခဲ့ကြတာဖြစ်ပါတယ်။အရှေ့ဥရောပကရူမေးနီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုသမ္မတကမလန်ဟဲရစ်က NATO မဟာမိတ်နိုင်ငံတွေအပေါ်မှာအမေရိကန်ရဲ့ဂရိကဝတ်ခိုင်ခိုင်မာမာရှိကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။မဟာမိတ်နိုင်ငံတစ်နိုင်ငံအတိုက်ခိုက်ခံရတာဟာအလုံးကိုထိပါတာဖြစ်တတ်မှတ်တဲ့ NATO ဗရင်ညင်စာချုပ်ပါအပိုက်ခွဲ9ကိုအမေရိကန်ကအခိုင်အမာဆက်လက်ခံယူထားကြောင်းနဲ့ NATO ပိုင်နဲ့တလက်မှမအထိမကန်အကာအကွယ်ပေးသွားမှာဖြစ်ကြောင်းရူမေးနီးယားသမ္မတ Klaus Iohannis နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အရှေ့ဥရောပမှာရှိတဲ့ NATO တပ်ဖွဲ့အတွက်အမေရိကန်ကနောက်ထပ်တပ်ဖွဲ့ဝင်1000ထပ်ပြီးပို့ပေးခဲ့တာကြောင်းအဲ့ဒီဒေသမှာအမေရိကန်တပ်ရင်း2000ရှိနေပြီလို့လည်းပြောပါတယ်။ရူမေးနီးယားသမ္မတကလည်းဒေတာရင်းအမေရိကန်တပ်တွေရှိနေတာအတွက်ကျေးဇူးတင်ကြောင်းအထူးသဖြင့် ရူမေးနီးယားရဲ့အရှိတ်ဘက်ကံယုံတန်းရှိရာပင်လယ်နက်ဘက်ကနေရုရှားကယူကရိန်းကိုတိုက်ခိုက်ဖို့လုပ်ခဲ့တာကြောင့်သူ့နိုင်ငံအရှိတ်ချမ်းတွေအင်အားခိုင်မာအောင်အကူအညီပေးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းကိုဝင်တိုက်နေတဲ့ရုရှားပေါ်မှာတရုတ်ဘက်ကဝေဖန်တာတွေကူတည်မလုပ်သေးပေမဲ့တောက်ကြံနေကတော့တရုတ်ဝန်ကြီးချုပ်လီကေချန်းကယူကရိန်းရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ပြောကြားလိုက်ပြီးတရုတ်ဆိုးဝါးနေတဲ့ငြိမ်းချမ်းရေးအတွက်အပြုသဘောဆောင်တဲ့ကဏ္ဍကအကူအညီပေးမယ်လို့ကမ်းလှမ်းလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာဟာကျူးကျော်ဆက်လို့ပြောဆိုဖို့လက်မခံတဲ့တရုတ်ဟာဒီပဋိပက္ခမှာရုရှားဘက်ကအလေးပေးရပ်တည်နေတာဖြစ်ပါတယ်။တရုတ်ဟာရုရှားအစိုးရဘက်ကလာတဲ့သတင်းမှားတွေသတင်းတူတွေကိုကူးပြီးတော့ဖြန့်ပေးနေတယ်လို့အမေရိကန်ဘက်ကဆွတ်ဆွဲထားပါတယ်။ပဋိပက္ခတွေမှာဂျာဝင်ဖြန့်ပေးသူဖြစ်နေလို့လည်းမရှိတယ်လို့မဲမလိုက်တဲ့နိုင်ငံဖြစ်လဲသတ်မှတ်တာမခံရတဲ့တရုတ်ကရုရှားနဲ့ယူကရိန်းကြားဆွေးနွေးမှုအတွက်ဂျာဝင်ဆောင်ရွက်ပေးမယ်လို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အီရန်နျူကလ িয়ার အရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့ဆွေးနွေးနေတာကိုရပ်ဆိုင်းထားဖို့ EU ဥရောပတာမကကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့တောင်းဆိုမှုတွေကြောင့်အီရန်နျူကလ িয়ার ဆွေးနွေးညှိနှိုင်းမှုကိုပုံမိုးရှုပ်ထွေးမှုတွေဖြစ်ပေါ်ခဲ့ရပြီးနောက်ရဲအနှဲငယ်အကြာမှာအခုလိုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်။ပြင်ပဖိအားကြောင့်ဗီယက်နမ်မြို့မှာကျင်းပနေတဲ့အီရန်နျူကလ িয়ার ဆွေးနွေးပွဲရပ်ဆိုင်းထားဖို့လိုကြောင်းEU နိုင်ငံသားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရယ်က Twitter မှာဖော်ပြခဲ့ပါတယ် EU ရဲ့ Iran Nuclear ဆွေးနွေးပွဲတာဝန်ရှိသူတူဖြစ်တဲ့ Mr. Enrique Mora ကတော့
I will be working obviously with all delegations to overcome this situation the sooner the better
ဒီအခြေအနေတွေကိုကျော်လွှားနိုင်ဖို့နိုင်ငံကိုယ်စားလှယ်အားလုံးနဲ့လက်တွဲဆောင်ရွက်သွားပါမယ်မြန်နိုင်လေပိုကောင်းလေပါပဲကျွန်တော်တို့ရဲ့ဆွေးနွေးပွဲအောင်မြင်စွာပြီးဆုံးတဲ့အထိလုပ်နိုင်မယ်လို့မျှော်လင့်ပါတယ်လို့မစ္စတာမိုရာကပြောဆိုသွားတာပါပြီးခဲ့တဲ့ရက်သားတစ်ပတ်အတွင်းကတော့ယူကရိန်းကိုကျူးကျော်တဲ့အတွက်ရုရှားအပေါ်အနောက်တိုင်းနိုင်ငံတွေကစီးပွားရေးတန်ခတ်အရေးယူမှုဟာအီရန်နဲ့ကုန်သွယ်ရေးကိုမထိခိုက်စေပါဘူးဆိုတာကိုအမေရိကန်ကအမခံရမယ်လို့ရုရှားဘက်ကတောင်းဆိုခဲ့ပါတယ်အိန္ဒိယကပါကစ္စတန်နိုင်ငံတွေကိုမစ်ဆိုင်းဒုံးကျည်တစ်လုံးမှားယွင်းပစ်ခတ်ခဲ့မိကြောင်းတောက်ကြနေကအတီးပြုတ်လိုက်ပြီးလွန်စွာမှစိတ်မကောင်းဖြစ်မိကြောင်းအိန္ဒိယအစိုးရကပြောဆိုလိုက်ပါတယ်။ပောက်ကွဲနိုင်တဲ့ထိပ်ဖူးတပ်စင်မထားတဲ့အတန်ထက်မြန်တဲ့ Super Sonic မစ်ဆိုင်းဒုံးတစ်လုံးပါကစ္စတန်နယ်ထဲကိုဗုဒ္ဓဟူးနေ့ညနေပိုင်းကကျရောက်ခဲ့ကြောင်းနဲ့ပုဂ္ဂလိကပိုင်းပစ္စည်းတချို့ပျက်စီးခဲ့ပြီးတေချေထိခိုက်ဒဏ်ရာရရှိတာတော့မရှိဘူးလို့ပါကစ္စတန်ဘက်ကထုတ်ပြန်ခဲ့ပါတယ်။ဒီကိစ္စဟာဒေသဆိုင်ရာလုံခြုံရေးကိုထိခိုက်နိုင်ကြောင်းနဲ့အခုလိုတာဝန်မဲတဲ့လောက်ရအတွက်ဖြေရှင်းချက်ပေးဖို့ပါကစ္စတန်ဘက်ကတောင်းဆိုခဲ့ပါတယ်။အိန္ဒိယဘက်ကပြောဆိုရမှာတော့ပုံမှန်ပြုပြင်ထိန်းသိမ်းရေးလုပ်နေစဉ်နည်းပညာချိုးယွင်းမှုကြောင့်မှားယွင်းပစ်ခတ်ခဲ့မိတာဖြစ်တယ်လို့တောက်ကြနေမှာကြေညာချက်ထုတ်ပြန်ဖြေရှင်းထားပါတယ်။ဒီကိစ္စကိုအိန္ဒိယဘက်ကအလေးအနက်ထားပါကြောင်းနဲ့အထူးအရေးပေါ်စုံစမ်းစစ်ဆေးမှုလုပ်သွားပါမယ်လို့အိန္ဒိယဘက်ကပြောဆိုထားပါတယ်။အိန္ဒိယမျိုးဖြစ်တဲ့စာစမျိုးကနေဒီမစ်ဆိုင်းတုံးစတင်ပစ်ခတ်လိုက်ကြတဲ့ကပါကစ္စတန်လေကြောင်းရန်ကာကွယ်ရေးကနေပြန်တမ်းမှုလမ်းကြောင်းကိုအစာအဆုံးစောင့်ကြည့်ခဲ့ပါတယ်။ဒီမစ်ဆိုင်းဒုံးဟာပါကစ္စတန်နိုင်ငံအတွင်းမိုင်80လောက်ဝင်ရောက်လာခဲ့တယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဘာဗရာအစ်ဖတီကာကပြောဆိုခဲ့ပါတယ်။ COVID-19 ကူးစက်မှုမြင့်တက်လာတဲ့အတွက်တရုတ်ပြည်အရှေ့မြောက်ပိုင်းကလူဦးရေ9တန်းကျော်ရှိတဲ့ချန်ချွန်းမြို့ကိုတောက်ကြနေတော့ကသွားလာမှုကတ်တပ်ပိတ်ပင်လိုက်ကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကကြေညာပါတယ်။ပြီးခဲ့တဲ့တောက်ကြနေတော့ကနောက်ထပ် Omicron ကူးစက်ခံရသူ2ဦးထပ်မံတွေ့ရှိခဲ့ရပြီးလွန်ခဲ့တဲ့ရက်ပိုင်းကစတင်ခဲ့လို့ကူးစက်သူစုစုပေါင်း88ယောက်ရှိသွားပြီးနောက်အခုလိုကန့်သတ်လိုက်တာပါချန်ချွန်းမြို့သူမြို့သားတွေအနေနဲ့အိမ်မှာပဲနေရမှာဖြစ်ပြီးအစားအစာဝယ်ဖို့တိမ်တောင်ကို2ဦးနှုန်းသာအပြင်ထွက်ခွင့်ပြုမှာဖြစ်ပါတယ်အခြားလူအပ်တာတွေအတွက်2ရက်ကိုတစ်ချိန်သာအပြင်ထွက်ခွင့်ပြုမှာဖြစ်ပါတယ်မရှိမဖြစ်လုပ်ငန်းတွေကလွှဲရင်ကျောင်းတွေတည်ယူပို့ဆောင်ရေးလုပ်ငန်းတွေပိတ်ထားမှာဖြစ်ပါတယ်မျိုးသူမျိုးသားအလုံးကိုဗစ်3ချိန်မစစ်မနေရစစ်ကြရပါမယ်။အ အင်ဒိုနီးရှားနိုင်ငံမှာအစိုးရရဲ့ချုပ်ရင်းချက်ကြောင့်ထောင်ထဲကြီးတဲ့ဒုက္ခသည်တွေဟာကိုဗစ် -19 ကာကွယ်ဆေးထိုးထားပေမဲ့ခရီးသွားလာခွင့်နဲ့ဈေးဝယ်ခွင့်အပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုခွင့်မရဖြစ်နေပါတယ်။အင်ဒိုနီးရှားမှာလာရောက်ခိုလုံနေကြတဲ့ဒုက္ခသည်ပေါင်း 13,000 ကျော်လောက်ရှိပြီးတဝက်ကျော်လောက်ကအာဖဂန်နစ္စတန်နိုင်ငံကဒုက္ခသည်တွေဖြစ်ပါတယ်။အင်ဒိုနီးရှားမှာဒုက္ခသည်တွေဟာအခြားနိုင်ငံတွေမှာလို့စခန်းတွေထဲမှာနေရတာမျိုးမဟုတ်ပဲအပြင်းမှနေထိုင်သွားလာခွင့်ရှိပါတယ်။2020ခုနှစ်ကအင်ဒိုနီးရှားမှာကိုဗစ်ကာကွယ်ဆေးထိုးတဲ့မှတ်တမ်းကိုကွန်ပျူတာဒစ်ဂျစ်တယ်နဲ့မှတ်တမ်းတင်တဲ့စနစ်ကိုစတင်ကျင့်သုံးခဲ့ပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးခင်အစိုးရကထုတ်ပေးထားတဲ့ကဏ္ဍ16လုံးပါမှတ်ပုံတင်နံပါတ်ကိုဖြည့်သွင်းရပါတယ်။ဒီနံပါတ်ကိုနိုင်ငံသားတွေအမြဲတမ်းနေထိုင်သူတွေနဲ့အလုပ်ဗီဇာနဲ့လာတဲ့တရားဝင်နိုင်ငံခြားသားတွေကိုသာထုတ်ပေးပါတယ်။ဒါကြောင့်56ရာခိုင်နှုန်းကိုဗစ်ကာကွယ်ဆေးထိုးထားပြီးဖြစ်တဲ့ဒုက္ခသည်တွေမှတ်တမ်းစီရင်နေမှာမပါဘူးဖြစ်နေပါတယ
်စနေနေ့မနေ့ခင်ထေတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ဒီသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှာအရင်ဦးဆုံးတော့ဒီလက်နဲ့တင်ပို့တဲ့ကိစ္စကိုပြောပြချင်ပါတယ်။မြန်မာနိုင်ငံကိုစစ်လက်နဲ့တင်ပို့နေတဲ့ဆာဗီးယား၊ရုရှားနဲ့တရုတ်နိုင်ငံတွေအပေါ်ဥရောပပါလီမန်ကရှုတ်ချလိုက်တာကိုထောက်ခံတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရပြည်ထရေးဝန်ကြီးကပြောကြားပါတယ်။စာသာပတိနည်းကချမှတ်တဲ့အဲ့ဒီဥရောပပါလီမန်ဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်အောင်မျိုးမဟုတ်တာမို့ဒီထက်ပိုပြီးတော့ပြင်းထန်တဲ့တင်းကျပ်တဲ့ဆုံးဖြတ်ချက်တွေချဖို့လိုတယ်လို့ KNU ကရင်မျိုးသားအစည်းအရုံးကလည်းပြောပါတယ်ဒီဆုံးဖြတ်ချက်တွေကြောင့်ဘယ်လိုအကျိုးဆက်တွေတည်ရောက်လာနိုင်ပါသလဲကိုဝင်းမင်းကဆက်ပြီးတော့တင်ပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ NUG အစိုးရရဲ့ပြည်ထောင်နဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးနဲ့တောင်ပိုင်းတိုင်းစစ်ဒေသကိုယ်ကရေးတာဝန်ခံဦးလွင်ကိုလက်က
ဒီလိုဆုံးဖြတ်ချက်ချလိုက်မှုဟာကျွန်တော်တို့ရဲ့ဒီတုကောက်ွဲခုခဲ့နေတဲ့ဒီစစ်ကိုလည်းဟိုများစွာတော့ထောက်ပံ့ဖြစ်မှာပါတိုးတော်လည်းပဲဒီနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီဆောင်ရွက်ရတဲ့အခါမှာသူတို့ရဲ့ဒီ procedure တွေကိုတဆင့်ချင်းဖြတ်ကျော်နေရတဲ့ကိစ္စရပ်တွေကဟိုရှိနေတဲ့အတွက်ကြောင့်မလို့တော့နောက်တော့နောက်ကျတယ်လို့တော့ကျွန်တော်ထင်တယ်အဲဘာကြောင့်လဲဆိုလို့ရှိရင်ဒီနိုင်ငံတွေကဒီစစ်ကောင်စီကိုပေါ့နော်ဟိုထောက်လျှောက်စီရင်ရတို့အတက်ဒီလက်နက်ကြီးကိုရောင်းပြီးနေတာတွေကခုမှမဟုတ်ပါဘူးဒါကြာခဲ့ပြီပေါ့နော်။ဟောဒီလူတွေဖြစ်စီပါဒီလိုအခြေအနေမှာဒီ impact ကနောက်ထပ်ဒီကာလလေးတစ်ခုအပေါ်မှာတက်ရောက်လာတဲ့သဘောရှိတယ်။ဒါပေမဲ့ကောင်းတဲ့ timing တစ်ခုတော့ရှိတယ်။အဲ့ဒီအကျိုးဆက်ရောက်မှုရှိလာမယ့်အခြေအနေနဲ့ကျွန်တော်တို့ဒီတစ်ခုကတော်လန်စစ်တွေအဆင့်ကိုဥတီလာမယ့်အခြေအနေနဲ့တော့အချိန်လိုက်ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်။ဒါကြောင့်မို့လို့လည်းဒါကိုကျေစိုးတယ်
။ဒါပေမဲ့ဆာဗီးယားအနေနဲ့မြန်မာစစ်အာဏာသိမ်းတဲ့မနှစ်ဖေဖော်ဝါရီလတဝိုက်မှာပဲ80မီလီမီတာရော့ကက်ဒုံးကျည်ပေ2500ကျော်ရောင်းခဲ့ပြီးအခုဆုံးဖြတ်ကြကလည်းမဖြစ်မနေလိုက်နာဖို့မလိုဘူးလို့ MIPS ငြိမ်းချမ်းတဲ့လုံခြုံရေးဆရာမြန်မာ Institute ကအမှုဆောင်ညွှန်ကြားမှုဒေါက်တာမင်းစောဦးကဆိုပါတယ
်ဒီ resolution ကြီးက binding resolution မဟုတ်ဘူးเนาะဒါတော့ဟိုနိုင်ငံကြီးရ moral authority ပေါ်ဒါမှဖြစ်သင့်မဖြစ်ထိုင်ဘူးဆိုတော့အပေါ်မှာအခြေခံပြီးတော့ထား resolution ဖြစ်တဲ့အတွက်ကြောင့်မလို့ဟိုမလိုက်နိုင်တဲ့နိုင်ငံတွေအပေါ်မှာလည်းဘာမှတော့ထူးခြားတက်ရောက်မှုတော့မရှိပါဘူးအရင်တုန်းကလည်းဒီလိုမျိုးမြန်မာပြည်လည်းနဲ့မရောက်ဘူးဆိုတော့ဗါတဲ့အရင်တုန်းကလည်းပြောပြီးဒီနဝတာလက်ခက်အားဖက်လက်ခက်ပြောပြီးမြင်လဲရောင်းတဲ့နိုင်ငံတွေကတော့လည်းရောင်းနေတာပဲပေါ့နော်ဒါဒီ binding resolution မရှိတဲ့ခါမှာ
ဒါကို KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအကြီးအကဲဖရိုစော်တော်နီကလည်းသဘောတူလိုက်ပြီးအခုလိုဆိုပါတယ
်ပထမဆုံးအနေနဲ့အဲ့လိုဆုံးဖြတ်ချက်နဲ့ရှုတ်ချလိုက်တဲ့ဟာကြောင့်ကျွန်တော်တို့ကြူစရာဖြစ်တယ်ဒါပေမဲ့လက်တွေ့အကောင့်ထဲပေါ်လာဖို့အတွက်ဒီထက်ပိုတော့ပြင်းထန်ပြီးတော့လက်တွေ့အကောင့်ထဲအရေးယူနိုင်တဲ့နည်းလမ်းတွေချမှတ်လောက်ဆောင်ဖို့လိုအပ်တယ်နောက်တစ်ချက်ကဒီခုဖော်ပြတဲ့နိုင်ငံသုံးနိုင်ငံဖြစ်တဲ့ဟိုတရုတ်ရုရှားနဲ့ဆာဗီးယားတို့အပြင်တခြားမဖော်ပြသေးတဲ့နိုင်ငံတွေလည်းဒီမိုကရေစီပါညာပြောပြမယ်လို့တကယ်တမ်းကျတော့ဒီနိုင်ငံတွေကပဲရောင်းပေးနေတာဖြစ်တယ်ကျွန်တော်အဲ့ဒါမျိုးစရာလဲအဲ့ဒီနိုင်ငံတွေကအပါအဝင်နောက်ထပ်ပါဝင်လာနိုင်အောင်နိုင်ငံတွေကအတိုင်းအတာနေပြီးတော့ပို့ပြီးတော့ဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တယ
်ဒါပေမဲ့ဒေါက်တာမင်းစောဦးကတော့အခုလိုလည်းလည်းပိတ်ဆို့မှုဖြစ်လာရင်တောင်တချို့တိုက်ခိုက်မှုတွေရော့မသွားနိုင်ဘူးလို့ဆိုပါတယ
်အခုနောက်ပိုင်းတမတော်ဘက်ကဝယ်ယူတဲ့လက်နက်ခေတ္တမျိုးကြောက်တယ်အများသောအဖြစ်ကဒေချောင်းနဲ့တပ်ဆိုင်နဲ့ officer rocket လို့ဟာမျိုးတွေပုံများတယ်ဒီလေရင်ကချတဲ့ဘုံတွေတောင်အများစုကကဘာစာထုတ်ပုံနေအခုအဓိကသူတို့ဝယ်ယူရတဲ့လက်နက်တွေကတော့လေကြောင်းဆိုလို့ရှိရင်ပြည့်ခတ်တဲ့ခါမှာ၃နဲ့ Lemiani helicopter matone di Satana Chiri Bono, Aya Chiri, and Abiro Lene Wapit Gu Tomiani, 40 millimeter, 80 millimeter rocket chivo. Ero goodi, Nado Lemme Peso Muri, Pilavisu, now a Dika, a Pianle Shiguana in Niaga, a Lejon Taikaimu, Niadim, a Piana Shiguana, and a Chita Magaro.
ပြောင်းလဲရှိဖို့နည်းတယ်ပေါ့နော်ပထမဆိုတော့အခုတုံးနေတဲ့ခဲရအများစုလက်နဲ့အများစုကပြည်တွင်းထုတ်တွေပဲဖြစ်နေတာ။ဒါပေမဲ့လည်းစစ်ကောင်စီရဲ့ပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အပြစ်မဲ့ပြည်သူတွေကိုကူညီဖို့နိုင်ငံတကာမှာတာဝန်ရှိတယ်လို့ဖရိုစော်တော်နီကထောက်ပြလိုက်ပါတယ်။ဒီလက်နက်တွေရောင်းပေးတော့ဒီလက်နက်တွေပဲကိုပြည်သူလူထုပြန်တတ်တာတွေအဓိကအချက်အခုလေကြောင်းနဲ့သုံးသွားတဲ
ကျွန်တော်ပြောချင်တာလူတို့အတွက်ရုပ်ရှိလေးပါလဲဆိုတော့ဒီနေ့ဒီတိုက်တဲ့ရန်ကိုမပြည့်ဘဲနဲ့အခုကလူတို့ရဲ့လိုက်လိုက်တင်တဲ့အခါကျတော့ဟိုဒီထက်များပြားတဲ့တင်းကြတဲ့ဒီလည်းနဲ့ပိတ်ပင်မှုတွေတားဆီးမှုတွေဒီထက်ပိုလှုပ်လာဖို့လည်းကျွန်တော်တို့အများကြီးမျှော်လင့်နေတယ်တကယ်တော့အရင်ကုလသမဂ္ဂထွေထွေညီလာခံမှာလည်းအလားတူဆုံးဖြတ်ချက်မျိုးမနေ့နှစ်လဲတုန်းကဆုံးဖြတ်ခဲ့တုန်
နိုင်ငံတကာကနေဝေဖန်သတိပေးနေတဲ့ဂျာကပဲမြန်မာစစ်ကောင်စီကိုစစ်လက်နက်ပစ္စည်းတွေရောင်းချနေရတဲ့ပတ်သက်လို့တုတ်ပြန်တဲ့နေကိုကြားခဲ့ရတာပါခင်ဗျာလက်စစ်မီပြက်လို့ရေမရရှိတဲ့အခြေအနေကိုမတင်ပြခင်မှာအညာဒေသမှာဒီရွာတွေမီးရှို့ခံရတဲ့အကြောင်းကိုပြောပြချင်ပါတယ်စကိုင်းတိုင်းပလဲမြို့နယ်အရှေ့ပိုင်းကနှောင်းယိုးကြီးရွာကိုစစ်ကောင်စီတပ်ကမတ်လ၁၀ရက်နေ့မှာ ဝင်ရောက်မီးရှို့ခဲ့တဲ့အတွက်နေအိမ်၃၀၀နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နှောင်းယိုးကြီးရွာယွာသားလေးယောက်ကိုလည်းစစ်ကောင်စီကဖမ်းဆီးသွားပါတယ်။ပလဲမြို့ကနေနေရှင်းလင်းရေးလုပ်ဖို့ပြင်ဆင်နေပုံရတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒေသတင်းကိုတော့ကိုရဲမုံပြောပြပေးပါဦးခင်ဗျာ။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်အရှေ့ပိုင်းကအင်
ကျွန်တော်တို့ရဲ့ဒီတက္ကနီကပြောပြပါရယ်။နှောင်းရိုးရွာတွေကအိမ်တွေကိုညာလုံးပေါင်းမီးရှို့လို့တရားကျော်ကတော့ပြဖြစ်သွားတယ်လို့ကြေရွာသားသူကသူကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်ကိုဗီဒီယိုကိုခုလိုပြောပြပါရယ်။ဆောင်းလာကြလားမဆောင်းလာလဲဆောင်းလာတဲ့အချိန်မှာဒီလိုစစ်တပ်ကပေါ့နော်လူကြီးပေါင်းပြီးတဲ့ဝင်လာကအာမလို့နောက်ဆုံးနေရင်ဒါလည်းရှိတယ်လူကြီးတဲ့လူကောင်ဖမ်းတာလူတို့ဒါမီးတ
ဒီနေ့ညစနေချင်းအပ်တယ်သူကစီးယူတနေ့ကြစီညာညတ်ကိုအခါဆိုရင်တနေ့ညတနေ့ကြမီးရင်တခါနောက်တနေ့ညမီးရင်သူကဆိုတော့ဒါကဒီနေ့ကျတော့မီးချောင်းတကြမီးချင်းဒီလိုမီးရှုတ်ပါညာညလုံးပေါ်ပါတော့နော်လုံးလုံးလောင်တာလုံးလုံးကိုအင်းနေလောင်နေဆင်ကတရားဆိုတော့ဇောင်းကြီးအတွက်လက်မဆွေတော့တုံးလာဆိုတော့ပေါ့နော်သူမိဘတွေလက်ထက်ကလေးကရှာဖွေစူးစမ်းပြီးဆောက်လုပ်ထားတဲ့နေအိမ်ဟာလေ မီးတဲ့ပါရွားခဲ့တယ်လို့သူကပြောပါတယ်အခုလိုမီးရှို့ခံရတဲ့နှောင်းရိုးရွာဘက်မှာစစ်တပ်ကိုတိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝေးလှုပ်ရှားတာမရှိဘူးလို့လည်းရွာကနေကပြောပါတယ်နှောင်းရိုးရွာနဲ့တမိုင်ခွဲလောက်ဝေးတဲ့ဇီးပြူကုန်ကျေးရွာဘက်မှာတော့စစ်ကောင်စီနဲ့စစ်ကောင်စီနဲ့နီးစပ်တဲ့ပြူစောသည့်တပ်တွေတက်ဆွဲထားတယ်လို့လည်းပြောကြပါတယ်စစ်ကောင်စီတပ်တွေဟာနေဦးနေကိ ်အခုလိုမီးလောင်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးမီးလောင်သွားတဲ့ကျေးရွာသားတွေဟာရွာပြင်မှာရှိတဲ့တောတောင်တွေကဘေးလွတ်ရာမှာအဆင်ပြေသလိုခိုလုံနေကြရပါတယ်မုံရွာမြို့မှာအခြေစိုက်ထားတဲ့အနောက်မြောက်တိုင်းစစ်သနာချုပ်ကသခိုင်းတိုင်းတွေကမြို့နယ်အတော်များများမှာနေမြေရှင်းလင်းရေးတွေဇက်တိုက်လုပ်နေကြပါတယ်မုံရွာမြို့အနောက်တောင်ဘက်မှာတည်ရှိတဲ့ပလဲနယ်ကိုစစ်အင်အားတွေဖြည့်တင်းနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ချင်းချင်းမြေတားချတဲ့မုံရွာစိတ်ကန်းကနေပလဲဘက်ကိုဆက်လီတွေနဲ့ပစ္စည်းတွေပို့ဆောင်နေပြီးနေမြေရှင်းလင်းမှုပြင်ဆင်နေပုံရတဲ့အတွက်ဒေသခံတွေကတော့တိမ်းရှောင်နေကြပြီလို့ဒေသခံသူကအခုလိုပြောပါတယ
်။ဒီကြောင့်ကိုတုံးတာကဒီဖြစ်ပေါ်သွားလာမှုပါများကြတော့နည်းနည်းလေးလွယ်ကူတာရဟိုနောက်ပစ္စည်းတွေကြတော့ဝင်ချိန်နေကြတော့လေရင်နဲ့တယ်လို့ပြောတာနေနေမလို့လို့ပြဒီရေချောင်းကကြတော့ဟွာပေါ်ဝင်းချင်းညာတဲ့ခါကြတော့အဲ့လိုတွားလာတာကအသေးတွေကိုတွားတယ်ကုန်ကြပြေကြကဒီနေ့တက်တာတာပေါ့ဗျာဒီသားနိုင်ကျွန်တော်တို့ကအချိန်ကြီးတော့အားလုံးကိုတအားကြောက်နေကြတာပဲဗျာဟွာမျိုးကုန်ကကြောက်ရတော့ခါကြတော့တောတန်န
ဟာဒီစီရီတဲဆောင်မှုဆက်လီတွေကိုအတင်းအဓမ္မခေါ်ဆောင်သားတွေရှိတယ်လို့လည်းဒေသခံတွေကပြောဆိုပေမဲ့ဒါကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။ 2022နှစ်နှစ်ဆန်းပိုင်းကစလို့ပလဲမျိုးနယ်တွေကဒေသခံကာကွယ်တပ်ဖွဲ့တွေအပေါ်စစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဦးနှောက်ကြီးရွာရှိရာဘက်ကိုဇန်နဝါရီလကလေကြောင်းကနေပြစ်ခတ်တိုက်ခိုက်ပြီးနယ်မြေရှင်းလင်းခဲ့စဉ်နေအိမ်တချို့မီးလောင်ခဲ့ပြီးကျေးရွာ၆ဟာကထောင်ထဲချီတဲ့ဒေသခံတွေကအိုးအိမ်ဆုံးပြစ်ထွက်ပြေးနေရတဲ့အတွက်နေရေးစားရေးအင်မတန်အခက်တွေ့နေကြပ
ုကိုရဲမွန်ပြောပြသွားတာပါခင်ဗျာဒီနေ့အတွက်စေတန်းဆောင်မွေးဝင်ပြေဖို့ချင်းပြည်နယ်မှာဘာကြောင့်လူနေသွားရတယ်လဲဆိုတဲ့ဇာလန်းကိုမတင်ပြခင်မှာရင်းမီးပြဿနာကိုလည်းပြောပြခြင်းပါလေမြန်မာနိုင်ငံဒေသအသီးသီးမှာအခုရက်ပိုင်းအတွင်းလျှက်စစ်မီးမကြာခဏပြတ်တောက်တာကြောင့်မီးလာချိန်ပုံမှန်မရှိတာကြောင့်ဒီရေရရှိနိုင်မှုအခက်အခဲတွေရင်ဆိုင်နေရပါတယ်ရန်ကုန်မြို့မှာတော့ပရာဟိတလုပ်နေသူအဖွဲ့တချို့ကဒီရေရရှိရေကိုအကူအညီပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစုံမိုးကျော်ကတင်ပြมาဖြစ်ပါတယ်
လူဦးရေထူထပ်တဲ့ရန်ကုန်မြို့မှာအခုရက်ပိုင်းမီးပြတ်ချိန်ကြာတဲ့ဒုက္ခကိုမြို့နယ်တိုင်းလူလူမှခံစားနေကြရပါတယ်မီးလာမှရေတင်ချရသူတွေအနေနဲ့မီးလာချိန်မမှန်တော့တာကြောင့်တောက်သုံးရေရှားပါပြတ်လတ်မှုနဲ့ကြုံတွေ့နေရပါတယ်ဒါကြောင့်တချို့ပရဟိတကူညီသူတွေကရေကားတွေနဲ့မြို့နယ်တွေလှည့်ပြီးရေပေးဝေတာမျိုးတွေလုပ်နေကြပါတယ်မြောက်တကုံတောက်ကလာတာကိတမြောက်ကလာနဲ့လှိုင်းသာရမှာနေထိုင်သူတွေရဲ့တောက်သုံးရေလိုအပ်ချက်ကိုကူညီပေးနေတဲ့ရှင်တန်ရေးကူညီမှုအသင်းကတော့ပြီးခဲ့တဲ့နွေရာသီတွေကထက်အခုရေလိုအပ်လို့အကူအညီတောင်းသူတွေပိုများလာတယ်လို့ပြောပါတယ
်အခုကလေမြို့နယ်တွေကတော့နည်းနည်းများတာပေါ့နော်ဟိုမြို့နယ်အနှံ့အပြားလေးမှာဒီဆက်ဆက်လေးကဖြစ်နေတဲ့အခါကျတော့လေခါတိုင်းလူပွားတာထက်တော့ပြင်းများတာပေါ့3800ကလန်နဲ့ခောက်ပြန်ပေါ့နော်ပြင်းများတာပေါ့တလေးကို10ကြီးနဲ့10ကြီးပေါ့အဲ့လိုမျိုး10ကြီး10ကြီးစတဲ့အချိန်ပြင်းများတာရှိဒီအချိန်ရောက်ရင်တော့ဘယ်နေရာမှာမဆိုကျွန်တော်တို့ဒါရှင်းနိုင်နေဘူးအသေးနေရတော့ရှင်းရတာလည်းရှိတယ်ပေါ့နော်ခါတိုင်းဒီအချိန်မျိုးဆိုလို့ရှိရင်တော့အဲဒီပုံမှန်ဖုံးကြောင်းနေရှိနေတချို့ရက်ွက်တွေမှာလည်းဟိုပုံမှန်အချင်းနဲ့နည်းနည်းလူနေရာရဲ့နေရာတွေရှိတယ်ရှင်းအဲကျူးကျော်လူနေရာမျိုးတွေလိုင်တရာလူမျိုးနေရာတွေပြီးလို့ရှိရင်အခုတိုက်တာဟိုဟာဖြစ်တဲ့နေရာတွေမှာဆိုနေရလာပြီဆိုလို့ရှိလို့ရှိရင်လူရတာတွေလည်းရှိတာပေါ့နော်အခုကတော့နည်းနည်းပြက်လိုက်တဲ့အခါကျတော့ဒီအနံပြားလေးမြင်းလေးမြန်ပြားလေးမှာပူပူဖြစ်တာလေးရှိတော့တာပေါ့နော
်တချို့ကတော့ကိုပိုင်မီးစက်တွေကိုလိုအပ်နေသူတွေရှိရကိုတည်ယူလာပြီးရေတင်နိုင်မှုအတွက်တနိုင်တပိုင်လိုက်လံကူညီပေးနေတာတွေလည်းရှိပါတယ်နွေရာသီရောက်တိုင်းတောက်သုံးရေလိုအပ်ချက်ကူညီဆောင်ရွက်ပေးနေရတယ်ဆိုပေမဲ့အခုနှစ်ကတော့နွေရာသီအစမှကတည်းကလျှက်စစ်မီးပြတ်တဲ့နောက်ဆက်တွဲအခက်အခဲတွေရှိနေတာလို့အကူအညီပေးနေသူတွေကပြောပါတယ်ရှေးရောင်တမိုင်းပရဟိတကတော့ရေလိုအပ်နေသူတွေကိုအခက်အခဲတွေရှိတဲ့ကြားကကူညီပေးနိုင်အောင်ကြိုးပမ်းနေတဲ့အကြောင်းပြောပြပါရစေ
။ဒီနှစ်မှာကအရင်နှစ်တွေနဲ့မတူဘဲနဲ့ဒီနွေရာသီအစပိုင်းကာလမှာဟိုကရေလိုအပ်ချက်တွေစတင်တွေ့ရတယ်ပေါ့။အဲအဓိကကတော့လျှက်စစ်မီဟိုပြတ်တောက်မှုတွေကြောင့်ရေတင်ဖို့အခက်အခဲဖြစ်ရနေဖြစ်တယ်ပေါ့။ကျွန်တော်တို့အသိရတော့လက်ရှိရန်ကုန်မြို့၊ဒဂုံမြို့တင်မြောက်ပိုင်းမြို့နယ်မှာရေလိုအပ်မှုဖြစ်တဲ့နေရာတွေမှာတော့အသင်းမှရေပယ်ရင်နဲ့ရေသူတန်းကူညီမှုတွေကိုအခမဲ့ဆောင်ရွက်လျက်ရှိပါတယ်။အော်ကျွန်တော်တို့သိရတဲ့လောက်ကတော့ဒီ PS မီပုံမှန်မလာတာရဲ့နောက်ဆက်တွဲကြောင့်ဖြစ်တယ်လို့တော့ဟိုဒီဒေတာကန်ရဲ့အပြောအယသိထားရပါတယ်ခင်ဗျ။အဲတနေ့မှာအနည်းဆုံး9ခေါက်လောက်ပေးရတဲ့အတွက်တနေ့ကိုဂါလန်15,000လောက်ကိုပုံမှန်လူနေရပါတယ်။ကျွန်တော်တို့ဒီရေတရင်ဆိုရင်ကားရဲ့အစုရဲ့ဖွဲ့စည်းတည်ဆောက်ပုံရဒါကျွန်တော်တို့ကဟိုစီပမာဏကိုပို့ပြီးတော့ထည့်ရတဲ့အပိုင်းရှိတော့ပရိုက်တာတင်းဆိုတော့ရမုံငွေနဲ့တွားတာဖြစ်တဲ့အတွက်ဆက်သုံးစီကုန်ကျမှုတွေလည်းကျွန်တော်တို့ကမြင်ရပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့ကရေပြန်ရောင်းတာတွေကလည်းပဲမလုပ်ဘဲနဲ့အခမဲ့ကူညီတာဆိုတော့စေတနာအလျောက်အလုံးတွေကျွန်တော်လက်ခံတာပေါ့။သို့တော်လည်းပဲများသောအားဖြင့်ကတော့အခမဲ့ကူညီရတာများတဲ့အတွက်ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့မှလည်းမမျော်မှန်းနိုင်တဲ့စိတ်ကောမှုတွေနဲ့အခက်အခဲရှိပါတယ်
။မီးစက်အသုံးပြုပြီးလျှက်စစ်မီးမလာတဲ့ပြဿနာကိုဖြေရှင်းကြတဲ့နေရာမှာလည်းဆက်သုံးစီဈေးတွေကကြီးမြင့်နေတာကြောင့်အခက်အခဲတွေရှိနေပါတယ်။လောင်စာစီဈေးနှုန်းတွေကမတ်လ17ရက်နေ့တောက်ချာနေ့မှာအော့တိန်95လီတာကို2165ကျပ်အထိရောင်းချနေပြီးပရီမီယံဒီဇယ်1လီတာကို2390ကျပ်အထိဈေးရှိပါတယ်။ဒါကရန်ကုန်ဈေးနှုန်းမှာတခြားနေရာတွေမှာတော့တည်ယူပို့ဆောင်ဈေးရိတ်ကြောင့်ရန်ကုန်မှာရောင်းချတဲ့ဈေးနှုန်းထက်ပိုမြင့်ပါတယ်။ဘလူးချောင်းလော်ပီတာရေအားလျှက်စစ်ဆက်ရုံကပို့လွတ်တဲ့လျှက်စစ်ဓာတ်အားတွေကိုပြန်ဝေပေးတဲ့ဓာတ်အားလိုင်းတချို့ဖောက်ခွဲတိုက်ခိုက်ခံရတာရွှေတဘာဝတန်းငွေကမ်းလွန်ထုတ်လုပ်ွက်က ye out pipeline pubin nida apa wen LNG dangwito da abe seyongo pele yara de jong mala sanye sani nega ni sashiye ni ati tcho niya de ma liyasi won ago nasal lina yi shocha twa me lu liyasi swayin thana ka thopyan tha ba de ben niya de ma belu won a shocha twa me sura go do shin shin lin lin ma ti ya de ba bu liyasi won a shocha me a hle cha liyasi mi pe me su yin le ben myo ne ma be a chain pe me le su de a chain go ati cha ti jin de lu Media Doga Kanza Nija de Pidurega Pioni Jabarakna
Mimalaro Jimia, Jae to me, Zaini, Zalan, Honine, Joniade, Pidure, Chinigo, Kuzo Mucho, Pioja Tora, Chebarakna Majagan, Jemai, Dema, and Yutami Ganda, Tudas only American to Quen, Tapane, Nipina, Sari, the Limpersen, Gandarigo, Tolimbo, General Shinibare, Akuro, the Chimbine, Pinae, Chinigule, Chiaoma. See, demanded a chimpinema, didn't it? Tegado went down somewhere peaceful, seeing bed went to thrown down loud that she hello. Dinne Pinya eat down one to Uga view with your body. Bowman solution and the town joe loud, Shigayaga, Gulu, thrown down tea, your jar, Twarawa. Chimpinega, Pinya eat, can get chinny jar, young one, people lade, did the ring or cooking mouse homing up, your jar much body.
Yamata Nangaloma, Tegado went down some way go. Mala Tosa Tiani Gani, Eji Koyani Ti Chimba Guamelu, Kinya Winitanaga, Kinya Tabare, Taiwari Chini de Chinjine Dumaro, Takado Windan Samu Web Tibu, CMP Tare, Seran Jauna, Tona Winjan Dashi Delu, Chimbine, Kinya Emu, Pupi Kudu Gap Yobare.
Fontinel was on the Tonkuranga, Yoroshia, you know. Oh, I don't know. You think the Tonkuranga, you know. That the Chima currently or your daughter, you know. Nanando is in Kansas, newly to the lip shopping tavern. To get it, Mama. The town to
circle, the town to say something Nima, Chimbin at the Kulu, Sami Web Pizu Gejavi May. These are Nima, don't know Nibada, Pizu Jama, Chipare. Sita anade ni nao bain chimpi ne dega niya toro miyam miyam ma chimpi du gawe ye apwe ne se gongsi dadwe daibwere pini da jao de da gan pi du miya apya de lo ya ma trabye kolo ni jaya baare se anade mu sanjin ne pinya ye wena miya apya le a jamapet CDM lo shamu ma pawin geja de lu chao na rwega le se gongsi lete chao mate bu lo sobi dabai mao ke ja baare da chao tcho jeyware bet ma chao rwe ma pwen na ja ba bu Dini Dagdo Winan Sami Wego, Tandalan, Minta, Gambala, Munari, Ma Lone, Ma Mahopulo, Chimbine, Pinya Yemu, Ubi Gudu Gap Yobare.
The beauty of a prune and move on the Newport on the Pinna to be my Salah and the Newport on the Pinna, Giddy Lady Gambit. Those are men in any and your Pinna, and I said, Go down, Pinna. Not to be a Yaka, your Fanani, Giddy, your Dunn and Yellow Pinna, Bellewater.
မဖွင့်နိုင်တော့မင်းတရေကံတလေးရေထန်တနံပေါ့ချင်းကြီးနဲ့တပြည်နယ်လုံးအတိုင်းအတာနဲ့50ကိုကျောင်းမှာပဲဆယ်တန်းဆာမီဝဲတွေဖြည့်ဆို့ဖို့ရှိနေတာပါမြို့ချောင်းတွေမှာတောင်စည်ပြိပကနဲ့ကိုဗစ်ကပ်ရောဂါကြောင့်စာသင်ရတဲ့ရက်တွေသုံးလလောက်နောက်ကျနေတယ်လို့အထက်တန်းပြဆရာမတူကအခုခြောက်လရှိတယ်
Dinia
Tango Winan Sami Webchizu met Jiang Du Mind Dudu Garo, Jiang De Chi Neda Jiao, Samyamia Cheyare Lu Kyobare, Chimjinea, Yingrega, Dina Dineri and Ne, Tango Winan Sami Web Om Yemu, and Nezon de Dapita Jiao, Aku Bobi Dinya Yima Tiga Nida Pibare, Chimjine Lubes Yetimani Re, Kayapine Ne, Kayimjine Dida Chuma, A Soya Sardin Jiao Mapulin Nailu, Tango Winan Sami Webchizu, Aquimadare, A Chini Machini Jabare,
ညီမတနင်္ဂလာလုံးမှာ2023ခုနှစ်တက္ကသိုလ်ဝန်ထမ်းစာမေးဝဲကိုကျောင်းသားကျောင်းသူစုစုပေါင်း3000ကျော်ဖြည့်ဆို့သွားကြမယ်လို့ပညာရေးဌာနစီရင်တွေအရသိရှိရပါတယ်ခင်ဗျာချင်းပြည်နယ်ကပညာရေးအခက်ကြုံနေတဲ့အခြေအနေကိုကိုကြီးမောင်ဆုံးမင်းတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြီးစုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ ီ application ကနေပြီး VOA season ကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အတန်ကနေစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 kHz 9335kHz 9383 line meter 49အရအပြင် line meter 190 kHz 1505ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီတူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမထုတ်လွှင့်ခင်မှာအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ခြင်းပါတယ်ခင်ဗျာမတ်လ၈ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုမြန်မာအပါအဝင်ကမ္ဘာတဝန်းမှာအမျိုးသမီးတက်ကြွလှူရှားသူတွေကပုံစံအမျိုးမျိုးနဲ့အထင်အမှတ်တွေပြုပြီးတော့ဆင်နွှဲခဲ့ကြပါတယ်အမျိုးသမီးတွေကြုံရတဲ့အိမ်တွင်အကြမ်းဖက်မှုကြားမဒန်းတူမညီမျှမှုခွဲခြားဆက်ဆံခံရမှုတွေရပ်ပြီးတရားမျှတမှုရရှိဖို့တောင်းဆိုကြတာပါနိုင်ငံတကာအမျိုးသမီးများနေ့ကိုဘယ်လိုဆင်နွှဲကြသလဲဆိုတာဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေတင်ပြထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes.နှစ်စဉ်နှစ်တိုင်းမက်လ၈ရက်နေ့မှာကျင်းပလေ့ရှိတဲ့အပီပီဆိုင်ရာဒါမှမဟုတ်နိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာတစ်ဝန်းကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပုံစံမျိုးစုံနဲ့ဆင်နွှဲလေ့ရှိပါတယ်။ဒီနှစ်ကတော့117ချိန်မြောက်ကျင်းပတာပါ။ကိုဗစ်ကပ်ရေးနဲ့အတူနောက်ဆက်တွဲလူမှုစီးပွားအခြေအနေတွေကြုံရတဲ့အချိန်မှာနိုင်ငံတော်မများကအမျိုးသမီးတွေထောင်နေချီလမ်းမတွေပေါ်ထွက်ဆူဝေးချီတက်ဆမပြကြတယ်လို့ကြားနာဒန်းတူရေးတောင်းဆိုမှုတွေနဲ့အသိပညာပေးဆွေးနွေးပွဲ၊ဂုဏ်ပြုပွဲ၊စုတောင်းပွဲစသဖြင့်ပုံစံမျိုးစုံနဲ့ဆင်နွှဲကြတာပါ။မက္ကီကိုနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြနေကြတာပါ။အင်္ဂါနေ့ကနိုင်ငံတကာအမျိုးသမီးများနေ့ချီတက်ပွဲမှာမက္ကီကိုအမျိုးသမီးတောင်းနေချီပါဝင်ခဲ့ကြပါတယ်။မက္ကီကိုနိုင်ငံမှာနေ့စဉ်အမျိုးသမီး၁၀ရောက်အကျန်းဖက်တက်ဖြတ်ခံရတာကြောင့်ကမ္ဘာပေါ်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအကျန်းဖက်တက်ဖြတ်ခံရမှုအဆိုးအဝါဆုံးနိုင်ငံတွေထဲမှာတနိုင်ငံပါဝင်ဖြစ်ပါတယ်။ဒီလိုအခြေအနေတွေအဆုံးသတ်ဖို့ကြိုးပမ်းနေတာဖြစ်တယ်လို့နိုင်ငံကအမျိုးသမီးများနေ့ချီတက်ပွဲမှာပါဝင်တဲ့ကကြေတဲ့အန်ဒရီယာနာအက်စကာမီလာကပြောပါတယ်။
¿Por qué? Porque vengo a gritar, vengo a manifestar con mi cuerpo.
ချမဘာလို့ဒီနေရာကိုရောက်နေလဲဆိုရင်တော့အမျိုးသားတွေအနိုင်ကျင်းမှုတွေကိုမခံနိုင်လို့ပါ။ချမတို့ကိုဖိနှိပ်နေတဲ့ဖိုးဝါဒကြီးစိုးတဲ့စနစ်ကိုမကျေနပ်လို့ဒီခံစားချက်တွေကိုချမရဲ့ခန္ဓာကချမရဲ့ကာကွယ်တည်နဲ့ဖော်ထုတ်ပြီးတော့ကန့်ကွက်ဖို့အတွက်အော်ဟစ်ကြွေးကြော်ဖို့အတွက်လာခဲ့တာပါ။
အမျိုးသမီးတွေအချင်းချင်းပတ်ပိုးကူညီဖေးပါပြီ။အနာဂတ်မျိုးဆက်မိန်းကလေးငယ်တွေသူတို့ကြုံတွေ့ခဲ့ရတယ်လို့ဆက်ပြီးမကြုံရစေဖို့အခုလိုချီတက်တောင်းဆိုဆန္ဒပြကြလာလို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။အလားတူအာဂျင်တီးနားနိုင်ငံကချီတက်ပွဲမှာလည်းအကြမ်းဖက်တက်ပြတ်ခရရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရရှိတောင်းဆိုခဲ့ကြပါတယ်။
ကျမတို့
မိန်းကလေးတွေအလုပ်သွားတဲ့အခါမိတ်ဆွေတင်ငယ်ချင်းတွေနဲ့တွေ့ဖို့အပြင်ထွက်တဲ့အခါတိုင်းကြုံနေရတဲ့အကြောက်တရားတွေအဆုံးသတ်ဖို့နဲ့ကြားမသားလူညီများဒန်းတူအခွင့်အရေးရဖို့အခုလိုလမ်းမတွေပေါ်မှာတစ်နှစ်ပြီးတစ်နှစ်ကျမတို့ချီတက်တောင်းဆိုနေကြတာပါကိုချစ်တဲ့သူတွေနောက်တစ်ကြိမ်တွေ့ရပါမလားသူတို့တွေအသက်ခံရမလားစသဖြင့်ကြောက်ရွံ့ထိတ်လန့်နေတာတွေမဖြစ်သင့်တော့ပါဘူ
းအသက်22နှစ်အရွယ်အာဂျင်တီးနားကျောင်းသူခမဲလာပီဆာနိုပြောသွားတာပါအမျိုးသမီးတွေအပေါ်အစပ်ဖက်တက်ပြတ်မှုတွေစူးစူးဝါရှိနေတဲ့အခုလိုလက်တင်အမေရိကနိုင်ငံတွေမှာနိုင်ငံကအမျိုးသမီးများနေ့ချီတက်ပွဲတွေကျင်းပခဲ့ကြတယ်လို့ပဲအမေရိကန်ပြည်အောင်စုနဲ့ဥရောပနိုင်ငံတွေနောက်အာရှဒေသဘက်မှာဆိုရင်လေအိန္ဒိယပါကစ္စတန်တရုတ်ဖိလစ်ပိုင်မြန်မာစတဲ့နိုင်ငံတွေမှာအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပုံစံမျိုးစုံနဲ့စုဝေးဆင်နွှဲကြပါတယ် နိုင်ငံတွေနေရာဒေသတွေမတူကြပေမဲ့လို့အမျိုးသမီးဖြစ်လို့ခွဲခြားဆက်ဆံပြီးနိုင်ငံစီးနီးလုခံရတဲ့အခြေအနေတွေကတော့နေရာတိုင်းမှာရှိနေတာတွေ့ရပြီးဒါတွေကိုအဆုံးသတ်ရမှာဖြစ်တယ်လို့ဖိလစ်ပိုင်မျိုးသမီးရေလှူရှာမှုအဖွဲ့ကူစလက်တူဖြစ်တဲ့Aline Process ka pyo bare.
Dinanais din natin na sa buong mundo talagang marinig ano at dumagundo.
Chimaru nangay ye leshi snit aw ma anain jin bo ja khan ni ya ye amyu thami wi ye tan ni go kaba ji de khu long ja si chin ma de. Di chi ni wi ga Philippine nangay ni jong ya da ma hop paw. Tacha nangay ni ma le amyu thami wi ha poun san myu so ne bo ja anain jin khan ni ya bare.
နိုင်ငံတကာမျိုးသမီးများနေ့မှာဖိလစ်ပိုင်မျိုးသမီးတွေထောင်ခဲ့ချီမြို့တော်မနီလာကလမ်းမပေါ်ပေါ်မှာခြိတဲ့ဆန္ဒပြခဲ့ကြတာပါစစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်ကိုက်ပြပခါတွေနဲ့အကြမ်းဖက်မှုတွေပုံမှုစိုးဝါလာနေတဲ့မြန်မာနိုင်ငံမှာလည်းစစ်ပွဲတွေနဲ့ခက်ခဲတွေကြားမှာပဲနိုင်ငံတကာမျိုးသမီးများနေ့ကိုရတဲ့နည်းနဲ့ဆင်နွှဲခဲ့ကြတယ်လို့အမျိုးသမီးရေးတက်ကြွလှောက်ရှားသူတွေကပြောပါတယ်မြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်ပစ်ခတ်မှုတွေမကြာခဏရှိနေတဲ့ကယင်းဒီဒေသဒီမော့ဆူမြို့နယ်မှာကြီးရွာ15ရွာလောက်ကအမျိုးသမီး150လောက်စုဝေးပြီးနိုင်ငံကအမျိုးသမီးများတွေကိုဆင်နွှဲခဲ့တယ်လို့ကိုယ်တိုင်ပါဝင်သူတဦးဖြစ်တဲ့ကြီးလက်မြေအမျိုးသမီးအဖွဲ့ကမမှုဆဲကပြောပါရယ်ပစ်ခတ်တိုက်ခတ်မှုတွေရှိနေတဲ့ကြားမှာသူတို့ဘာကြောင့်အခုလိုခက်ခက်ခဲခဲဆင်နွှဲကြရတာလဲဆိုတာကိုလည်းသူကအခုလိုရှင်းပြပါရယ်
အကြီးကကတော့ဒီကရေချက်ကလည်းဒီလိုမျိုးဒီအနိုင်တိုင်းမှုကြပေါ်တော့ဖြစ်ပေါ်လာတဲ့စက်ကတီပေါ်တက်ခဲမှုတွေစိတ်ချောင်နေရတဲ့ဒုက္ခတွေနေရင်နေတိုင်းပေါ်တော့လူတွေနဲ့ဘုန်းကျဲတယ်လို့စကြောထိုးတာတွေလည်းရှိတယ်လို့ပေါ်တော့မိုင်းကြီးလည်းဒီရေရွာတွေမှာထောင်ထားတာတွေရှိတယ်။ဒါကြောင့်ဒီသတိတွေရပေါ်တော့ဒီဒီအကြောက်တရားတွေနဲ့တရားကြီးတရားပြီးသွားနေရတယ်။ဒါတွေကိုကျွန်တော်ကပြန်လည်ပြီးတော့မှပေါ်တော့ဒီအကြောက်တရားတွေကိုအမျိုးသမီးတွေစုပြီးတော့မှဒီအန်တုနာပို့ပေါ်တော့ပြောအချင်းချင်းတယ်လာခွာဒီနာဖို့ဒီဒုက္ခတွေကိုဒီဥတလန်ရေးရဲ့ဒီစိတ်ကြနဲ့ဆက်လက်ပြီးတော့မှပေါ့နော်ပေါ့တော့အနိုင်ယူနိုင်ဖို့အယူရပြီးတော့လောက်တာဖြစ်တယ်နောက်တစ်ခုခါကျတော့အမျိုးမျိုးတွေပေါ့နော်ဒီကာလအတင်းရုပ်တိုင်းစိတ်ပိုင်းပြန်လည်ပြည်စားနိုင်ဖို့အကျင့်ကိုဒီလိုတွေရောက်နေရနေရမှာစိတ်ကြကိုအပြန်လည်လေးထားနိုင်ပြီးတော့မှဒီလိုရင်ဒီမရှိရှိနဲ့ပေါ့နော်ဒီအရှိတဲ့အခက်ကလာနေမှာရယူနိုင်တဲ့ဥဆောင်မှုတွေကိုပြန်လည်နိုင်အဲ့ဒီမှာထည့်ကြပေါ်တော့ရည်ရွယ်ပြီးမှလောက်ဆောင်ချင်တာဖြစ်ပါတယ်ရှင်
။ကရင်ဒီဒေသဘက်မှာပြစ်ခတ်တိုက်ခိုက်မှုတွေနေ့စဉ်ဆိုသလိုရှိနေတာကြောင့်သတိထားသွားလာနေကြရတဲ့အတွက်နိုင်ငံကမျိုးပီးများနေ့ကိုလည်း၃ရက်စောပြီးတော့ match လောက်၅ရက်နေ့ကလေးကကျူပြီးချင်းပါခဲ့တယ်လို့မတ်မှုဆဲကပြောပါရယ်
။ဒီကျွန်တော်တို့ပြင်ပနေခြင်းရက်ပါဆိုလို့ရှိရင်ကျွန်တော်တို့ဒီကရဲ့ရွာတွေပေါ့နော်။ဒီကရဲ့ရွာတွေဆိုလို့ရှိရင်စစ်ကြောင်းတွေထိုးနေတယ်ဒီကြောင်လိုင်းနေနဲ့ဒီလူသုံးတွေကျဲနေတယ်ပေါ့နော်ဒီမှာဒီအချင်းချင်းကိထမှုတွေလည်းရှိနေတယ်ဒါပေမဲ့ဒီဟာဒီကိုကျမတို့ကကြောက်နေမဲ့စားပေါ့နော်ကျမတို့မျိုးတွေကြောက်နေတယ်ကျမတို့ဒီညံနေတဲ့ဖြစ်ချက်ပြရမလဲပေါ့နော်ဆိုတော့ကျမတို့ရှုပြီးမှအကြည့်ကြည့်ပေါ့နော်ကျမတို့အကြောက်တရားကိုတော်တွန်းလာနိုင်ဖို့အတွက်ကျမတို့ရှုပြီးမှဒီအမျိုးသမီးရဲ့ဒီဒီဆရာကြီးကြီးနဲ့ကိုတော့အခုရေးပြီးပြမအဲ့ဒီနေ့မှာဒီသမီးတွေကိုလည်းကိုကြည့်ရင်လည်းပေါ့ကျွန်တော်တို့အချင်းချင်းအကြံလဲကိုပြကြရင်လည်းထိမကြရင်လည်းစိတ်သက်ကိုအားရပေးကြရင်ချင်းချင်းဒါမျိုးတပိကလေးပြီးမှပဲချင်းချင်းကျွန်တော်တို့လည်းပုံမှန်အမိထားလို့မျိုးပေါ့နော်ဘာမှမဖြစ်ခဲ့တဲ့လူမျိုးကျွန်တော်တို့အဲ့ဒီခံနာတင်နိုင်ရပြန်ဆက်ကပ်ပြီးမှကျွန်တော်တို့ရေစကားပြောကြမယ်ကျွန်တော်တို့ကတ်ခွင့်ကြတယ်ကျွန်တော်တို့ချင်းနေဆိုကြတယ်ကျွန်တော်တို့တန်းနေပေးကြတယ်ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ရအောင်လုပ်ဖြစ်တာပါဟုတ်
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်စက်ကြီးလှုပ်ရှားမှုတွေမှာရရင်ရရင်ပါဝင်ခဲ့ကြတဲ့အမျိုးသမီးတွေရဲ့အခန်းကဏ္ဍကိုမိမောင်းထိုးပြတဲ့အနေနဲ့လဲစစ်တပ်ဝဲတွေအတွင်းအမျိုးသမီးထမိန်တွေအလံတွဲထူခဲ့ကြတာကိုပြန်လည်ဖော်ထုတ်ခဲ့ကြပြီးထမိန်လက်ဆောင်ပေးတာတွေလုပ်ခဲ့တယ်လို့မြေဥတော်လန်ရေးအတွင်းကြာဆုံးခဲ့တဲ့အမျိုးသမီးတွေအတွက်အောက်မေ့ဂုံပြုတဲ့စစ်တပ်ဝဲလည်းကျင်းပခဲ့တယ်လို့မတ်မှုဆဲကပြောပါတယ်
ဒီကုလသမဂ္ဂပြည်သူ့စစ်ကြောင့်ပေါ့နော်ဒီရေးပြီးလဲကလေးကြီးကပြည်ပွဲကြားထဲမှာတော့တောင်နေကြရဲပါမွေးရည်လေးတွေထဲမှာကလေးပွဲခဲ့ရတယ်တပ်ပြည်ပြည်သားစုတွေစီဝါရဒီဥဒ္ဒတ်ကြောင့်ပြည်ထွန်းသွားတာရှိရဲပြီးတော့မှကိုယ်ကဒီဓာတ်ထားရဖြစ်တော့ခရရအေတုပ်ပြခရရရှိရဲလင်းချစ်ခရရရှိရဲဒါတွေပြီးရောမလားဆိုအခုတခါထပ်ပြီးမှဆရာမပြင်လိုက်တဲ့အခါမှာဒီဒုက္ခတွေထပ်ပြီးမှတစ်ထံပေါ့နော်ကြွကြော့ပြဲနေလေးမှခံစားရတယ်ဖြစ်တယ်အဲ့တော့ကျွန်တော်မြန်မာကဒီလိုရတဲ့ခုပဲရှိတယ်ဒီလိုဖြစ်ဖြစ်ဆက်ကိုကျွန်တော်လိုလားတယ်
ยันยันทำมือลูลาเลยที่ดูอนาคตที่ดูเปลี่ยนไปดูมาที่มาเราไม่รู้เลยเสียไปเยอะไปเสียงานเปลี่ยนแล้วกูจะไปมาที่มาเราไม่รู้เลยแต่ที่ที่ชอบยิ้มมาบ่เนาะเช่นยิ้มบ่เนาะที่แล้วแล้วที่มาแต่ที่ที่ชอบยิ้มมาเปลี่ยนไปเวชมาเลยบ่แต่ทำมือที่สุดไปเนี่ยที่มาเราไม่รู้เลยเสียไปเยอะไปเสียงานเปลี่ยนแล้วกูจะไปมาที่มาเราไม่รู้เลยแต่ที่ที่ชอบยิ้มมาบ่เนาะ
ในงานการมีดมีเนี่ยที่ยังคงไม่ได้จัดแต่งงานเลยยี่มาเรื่องบ้าสิทธาอาณาเต็มเรียนดาวไปที่มุกเวสีท้าวสุสานาพยาลูกชาวบุรีจุนจ้าส่งเงินลุงเงินมีดมีแม่เอเจเจเจแม่มีอาตัวตัวใครเนี่ยแม่ขี้มีดชิดจูอับบาเวจุยลุยตัวเงี้ยมีดมีเนี่ยไม่รู้เงี้ยวิอาลงูเอาไม่กบูเรจ้าเนี่ยที่มุกเวสีเจ้าไม่สมนิจูเป็นอาตุนิจาร์เลยเชื่อว่าเนี่ยมีดมีเนี่ยอาลงู ชิจูกบูเรจ้าเตรียมทบทวนกันไปดิในงานการมีดมีงานนี้มาโรและชีสป่วยเรื่อยๆเรื่อยๆยูเครนยังมีมาลูปรีบกับที่ได้มามีดมีเรื่อยๆสายนี้เรื่อยๆเชนยูริกูมีดมีข่าวสารวิกาอดีตการทบทวนเปลี่ยนสูตรจ้าไปลงเอเนนเนลกาสาเกเรโควิด-19จะย้อนกลับสู่จีจ้าซีวายเนลุมุยส่งยมุจามิกูสุสุวาคาซิแคนิจาร์มีดมีริฮาและนักการปรีบกับเรื่อยๆเนน่าส่งยมุริปูฮิโรจงนายาเปียมาเร ที่โลกเชื่อเรื่องเล่าเล่าพวกเจ้าอันมีอุตมีเยตจวนเล่าชาติริการอ่อนที่เนี่ยในการกับอันมีอุตมีญาณนี่มาเลยอันเลี้ยชาพิโอสุเกจาริสุราจินพยายินที่เรื่องแบบอันมีอุตมีกันอากูที่มาเป็นยานาเวพิวาเช่นชิมาพิยูพิวาเช่น
ဘူဒကနားစင်ရမှာကတော့တူတာစုံနဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ရုရှားယူနိုက်တက်ကင်တွင်မှုအမေရိကန်ဘက်ကပြည်ပင်လိုက်ခြင်းမှာတက်စီဈေးတွေမြင့်တက်လာတာယူကရိန်းစစ်ပွဲရေးအမေရိကန်လူလူရဲ့အမြင်စတာတွေကိုစူးစီးပြီးကိုအောင်ကပြောပြမှာဖြစ်ပါတယ်ဗျာ
American ပြည်အောင်စုကိုရုရှားကနေပြင်သွင်းတဲ့ယင်းနဲ့တဘာဝတံငွေအားလုံးကိုပြင်သွင်းငွေပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှကြေညာလိုက်ပါတယ်။ယင်းနဲ့ဈေးတဘာဝတံငွေနဲ့ယင်းနဲ့အတွက်ပစ္စည်းတွေပြင်ကြောင်းမီးတွေနဲ့ကြောင်းမီးတွေအတွက်ပစ္စည်းတွေကိုပိတ်ပင်လိုက်တာဝါ ကိုဗစ်ကရောဂါကြောင့်သမ္မတဘိုင်ဒန်လက်ထက်မှာငွေကြေးဖောင်းပွားမှုတူလာချိန်မှာပဲယူကရိန်းကိုကြီးကြော်သိမ်းပိတ်တာကြောင့်ရုရှားပေါ်နောက်နိုင်ငံတွေကပိတ်ဆို့ဒဏ်ခတ်မှုချမှတ်ပြီးဓာတ်ဆီဈေးတွေလည်းခုန်တက်လာပါတယ်။ဝါရှင်တန်ဒီစီကိုအလဲရောက်လာတဲ့ကြောင်းသူဂျမ်မီစေဂီလီက
အမေရိကန်ပြည်အောင်စုမှာအခြေချနေသူတွေနဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ကိုမွေးရဲ့မိကလည်းထွက်ပြေးလာခဲ့သူတွေလည်းပါပါတယ်။ယူကရိန်းရင်းနဲ့ပတ်သက်ပြီးအမေရိကန်ပြည်အောင်စုရဲ့ရည်ရည်ချက်ကိုထောက်ခံတယ်လို့ဆန်ဖရန်စစ္စကိုမြို့ကကိုကျော်နိုင်ကအခုလိုပြောပါတယ်။
ဟိုလည်းကူလာဆိုလို့ရှိရင်ချက်ပေါ်လာနေပါရှိပြီးရဲ့အနေနဲ့ပိုကောင်းတဲ့စီဆိုရင်တော့ထောက်ပါတော့ကြော်သွားပြီပါနော်အဲဒီနေ့အမေရိကန်မှာဒီတက်စီသေးတွေခုန်ပြနေတာဒီစီးပွားရေးတွေအဲကိုရုံးမြင့်တက်နေတာတွေဟာဆိုလို့ရှိရင်ရုရှားအနေနဲ့ယူကရိန်းကိုမတရားကျူးကျော်ဆစ်ကိုအမေရိကန်အစိုးရအနေပြီးတော့စီးပွားရေးကထုံးနေနေတယ်ဆိုတာလေးကိုတော့ကျွန်တော်ကနားလည်ထားတဲ့အတွက်ကျွန်တော်ကိုယ်တိုင
ကျွန်တော်ကကုန်းစည်းစည်းမှုနှောင့်နှေးကြံကြခဲ့ပါတယ်နောက်ဆက်တွဲအနေနဲ့ခြေစံမြန်မာကုန်းစည်းပြတ်လက်မှုတချို့ရှိခဲ့တာကြောင့်ကုန်စင်းနှုန်းတက်တဲ့ဒဏ်ကိုလည်းအမေရိကန်ရဲ့ရင်ဆိုင်နေရတာပါအစားအသောက်လိုက်လံဝန်ဆောင်မှုပေးတဲ့လုပ်ငန်းပိုင်ရှင်ဂျမ်မီယန်ဘရူနိုက
We are immigrants. We are from Argentina. ကျွန်တော်တို့ကဂျီဒီဒါချူပြောင်းချေကြလာကြောင်းကုန်စင်းနှုန်းတက်တဲ့ဒဏ်ကိုလည်းအမေရိကန်ရဲ့ရင်ဆိုင်နေရတာပါအစားအသောက်လိုက်လံဝန်ဆောင်မှုပေးတဲ့လုပ်ငန်းပိုင်ရှင်ဂျမ်မီယန်ဘရူနိုက
ကျွန်တော်အခင်းချင်းပြဿနာတွေကြောင့်စီစေးတက်လာတာကိုနားလည်နိုင်ပါတယ်ဒီအခြေအနေကြောင့်တွင်းထွက်လောင်စာတွေကိုလူတွေမတုံးကြတော့ပဲလက်စစ်ကားတွေပိုစည်းလာကြဖို့မျှော်လင့်ပါတယ်
အမေရိကန်မှာအခုအခါတက်စီဈေးနှုန်းဟာတကာလန်$6ကျော်နေပြီးတော့ဒီဈေးနှုန်းဟာ 2018 ခုနှစ်နောက်ပိုင်းဈေးအများဆုံးဖြစ်ပါတယ်ခင်ဗျာ
ရုရှားကျူးကျော်မှုကိုစတင်ပြီးယူကရိန်းနိုင်ငံကိုထောက်ခံတဲ့ဆက်ဆက်ကြီးရေးဆန္ဒပြပွဲတွေအင်ယူရောရှေ့မှာနေ့စဉ်ရက်ဆက်ဆိုသလိုကျင်းပနေပါတယ်
Democracy is tumultuous ဟာယူကရိန်းမှာသာမဟုတ်ခင်လေကဘာတော်မှာပါအခြေမခိုင်မင်းလေးပြုတ်ပြတ်သွားနိုင်တာမျိုးဖြစ်နေပါလေဒါဟာလည်းအပြန်အမှန်ကျိုးဆက်တစ်ခုလို့ထင်ပါလေ
အမေရိကန်နောက်ထပ်ချမ်းသာမျိုးကြီးတွေကနေအရှေ့ဘက်ချမ်းသာမျိုးကြီးတွေထိပါအခုလိုယူကရိန်းထောက်ခံတဲ့ဆန္ဒပြပွဲတွေကျင်းပနေတာပါမကြာခင်ကသမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားရမှာလဲဧည့်သည်တော်ဖြစ်တဲ့ရောက်တဲ့အမေရိကန်ဆိုင်ရာယူကရိန်းသံမတ်ကိုလည်းဒီမိုကရက်ရောရီပပ်ဘလစ်ကန်ပါတီနှင့်အလုံးကလွတ်တော်အမတ်တွေကမတ်တည့်ရက်ဂုံပြူလက်ခုပ်အော်ပါပေးခဲ့ကြပါတယ်။ယူကရိန်းအရေးသမ္မတဘိုင်ဒန်ရဲ့တိုင်ပွဲပုံအပေါ်အမေရိကန်တွေရဲ့ထောက်ချမှုနဲ့ပြည်သူလာပါတယ်။ရိုက်တာနဲ့အစ်ဆိုးစ်စစ်တမ်းအရာပြီးခဲ့တဲ့တပတ်ကျော်ကသမ္မတပေါ်ထောက်ချမှု34ရာခိုင်နှုန်းကနေ43ရာခိုင်နှုန်းအထိတိုးလာပါတယ်။
I believe he's doing all he can.
သူလုံနိုင်တာမှန်သမျှလုံနေတယ်လို့ယုံကြည်ပါတယ်။ဆက်လဲလုံစီခြင်းပါတယ်။ချင်းချင်းဆဆလုံနေတာဖြစ်သလိုပြဿနာပိုကြီးထွားလာတာမျိုးရှောင်ရှားခြင်းနဲ့ဆန္ဒကိုလည်းကျွန်တော်နားလည်ပါတယ်
။ရုရှားပေါ်ပိတ်ဆို့တခတ်ပြီးအမေရိကမှာဝါဓာတ်စီစီတက်လာပါတယ်။ဒါပေမဲ့လည်းဒီမိုကရက်တစ်နိုင်ငံတနိုင်ငံနဲ့အတူယက်တီပြသလိုက်တာကပိုပြီးတော့တန်ဖိုးရှိတယ်လို့လည်းအမေရိကန်58ရာခိုင်နှုန်းကဆိုပါတယ်။ယူကရိန်းနဲ့ဆက်တဲ့ကြောမှာရုရှားတပ်ဖွဲ့ဝင်သိမ်းတဲ့ချီပြက်ချက်နေရာချထားနေတဲ့အချိန်မှာပဲရုရှားကယူကရိန်းကိုဝင်ရောက်သိမ်းပေးမှာမဟုတ်ဘူးဆိုပြီးအခိုင်အမာပြောဆိုထားတာပါဒါပေမဲ့လည်းခုအခါမှာတော့ကျူးကျော်လာတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကပြင်းမှမထားနိုင်လောက်အောင်ကိုအခိုင်အမာဟန်တာထားနိုင်နေတာပါအမေရိကန်အနေနဲ့ပြက်ပြက်သားသားယူကရိန်းဘက်ကရက်တီတင်တယ်လို့လည်းတချို့ကဆိုပါတယ
်ပေါ်စင်စကားနဲ့ဆိုသူကတစ်ချက်တုန်းကတစ်ချက်တုန်းပြန်ထိုးနိုင်အောင်ကောင်တာအတက်ပဲရှိရမယ်အဲ့တော့အဲ့ဒီကောင်တာအတက်မျိုးပြင်ဆင်ဖို့လိုအပ်တယ်ဒီခါကျတော့ဘိုက်ဒန်မှာအဲ့လိုပြင်ဆင်ခြင်းမရှိဘူးလေကိုဒီယူကရိန်းမှာဒါပြင်ဆင်ထားတင်တာပေါ့သူတို့နေတိုးတက်တဲ့ချက်ချင်းဝင်နေတာပေါ့ဘာပဲဒီနေ့အခုတောင်ပိုင်းတစ်ချမ်းလုံးသိမ်းနေပြီ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သူ့နောက်လိုက်တချို့ကလည်းယူကရိန်းအရေးကိုအသုံးချပြီးသမ္မတဘိုက်ဒန်ကိုထိုးနှက်ဝေဖန်ပါတယ
် The problem is not
တကယ်တမ်းပြဿနာကပူတင်ကညံကောင်းလို့ဖြစ်နေတာတော့မဟုတ်ပါဘူးဒါပေမဲ့တကယ်ပြဿနာကကျွန်တော်တို့ခေါင်းဆောင်တွေတုံးပါနေတဲ့ပြဿနာကြောင့်ပ
ါလူသဘောရစစ်တမ်းတွေမှာတော့ယူကရိန်းကိုစစ်ရေးအကူအညီနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အမေရိကန်တွေကသဘောတူပေမဲ့လည်းအမေရိကန်တပ်တွေယူကရိန်းကိုပို့ဖို့တော့စတင်ကြပါတယ်ခင်ဗျာ
Украина уже встречает иностранных добровольцев.
ရုရှားကျူးကျော်မှုကိုယူကရိန်းနဲ့အတူလက်တွဲတုံ့ပြန်တိုက်ခိုက်ဖို့နိုင်ငံတကာစေတနာဝန်ထမ်း 16,000 လောက်ယူကရိန်းကိုလာနေကြတယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကမလ3ရက်နေ့တုန်းကပြောခဲ့ပါတယ်။အဲ့ဒီထက်မှအိန္ဒိယ၊လစ်သူယေးနီးယား၊လတ်ဗီးယား၊အက်စတိုးနီးယား၊ပိုလန်နဲ့အစ္စရေးနိုင်ငံကစေတနာဝန်ထမ်းတွေဟာယူကရိန်းကိုအရင်ရောက်လာတာပါ UK ကစစ်သနဝန်ထမ်း150လောက်ဟာယူကရိန်းတပ်တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေပြီလို့ဗြိတိန်သတင်းမီဒီယာမှလည်းဖော်ပြသလိုဂျော်ဂျီယာ၊ခရိုအေးရှား၊ပြင်သစ်နဲ့တခြားတိုင်းပြည်ကစစ်သနဝန်ထမ်းတွေလည်းရုရှားတွေကိုတိုက်ခိုက်ဖို့ယူကရိန်းကိုရောက်ရှိလာကြပါတယ်။အမေရိကန်စစ်သနဝန်ထမ်းဂျိုနာသန်က
They have left Ukraine completely alone.
Ukraine တနိုင်ငံနဲ့ကိုအထီးကျန်ပစ်ထားလိုက်တာပါ။လူငယ်ရက်တွေအတွင်း Ukraine တပ်တွေနဲ့အတူလက်တွဲတိုက်ချင်သူတွေ၊လူသားချင်းစာနာမှုအကူအညီပေးမဲ့သူတွေကိုတပ်နိုင်သမျှအချက်လက်တွေအကြံဉာဏ်တွေပေးခဲ့ပါတယ်
။ Mike Dew က Texas ပြည်နယ် Houston မြို့မှာရှိတဲ့ Rice Tech သူကသိပ္ပံပညာရှင်တစ်ယောက်ပါ
။ Someone said that they were coordinating volunteers and donors and I reached out to them.
အတူတယောက်ကစေနပ်ဝန်ထမ်းတွေအလူရှင်တွေရှာဖွေနေတယ်လို့ပြောတော့သူတို့ကိုဆက်သွယ်ခဲ့ပါတယ်။အချိန်မှာကျွန်တော်နဲ့ဆက်သွယ်ရသူနှစ်ယောက်အတွက်လေရင်လက်မှတ်ဝယ်ပေးလိုက်ရင်ယူကရိန်းဘက်ကလူလျောက်ပုံများလာမှာမျိုးပါနောက်ထပ်လှုပ်ဖို့အကောင်းဆုံးကတော့ကျွန်တော်ကိုယ်တိုင်သွားနိုင်ဖို့ပါ
အသက်33နှစ်အရွယ်ကနေဒါနိုင်ငံသားစပုံမှု Brisbane Woolsey ကလည်းတူတက်တဲ့လောက်အကျိုးပြုမယ်ဆိုပြီးပြောပါတယ်
Oh, really the only really experience I have is cooking and
ကျွန်တော်ကအချက်အပြုတ်တစ်ခုပဲကျွမ်းကျင်ပါတယ်တကယ်လို့ညာသူတို့ကစပူမှုလို့ရင်လုပ်ဝေးဖို့အဆင်ပြေပါဒါမှမဟုတ်ရှေ့တန်းမှာလူတဲ့ဆိုရင်လည်းကျွန်တော်သွားမှာပါကရိုချင်းတူမလားတဲအိတ်တွေနဲ့ဘန်ကာဆောက်မလားဒါလည်းရပါတယ်ကျွန်တော်လုပ်နေတဲ့များလုပ်ပြီးတော့ကူညီကြပါတယ်
မရှာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကအခုလိုစေနာဝန်ထမ်းတိုက်ခိုက်သူတွေကိုကျေးဇူးလူငါးတွေအဖြစ်သတ်မှတ်မှာဖြစ်ပြီးနိုင်ငံတကာကသတ်မှတ်ထားတဲ့လူသားချင်းစာနာမှုဆိုင်ရာစစ်တုံ့ပန်းအကာအကွယ်မျိုးပေးနိုင်မှာမဟုတ်ဘူးဆိုတာမျိုးပြောထားပါတယ်အမေရိကန်တာဝန်ရှိသူတွေကလည်းအမေရိကန်နိုင်ငံသားတွေယူကရိန်းကထွက်ခွာကြဖို့တတိပေးထားပါတယ်ခင်ဗျာ
ကိုအောင်ဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ်ခင်ဗျာ
က
COVID-19 ကာယောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာချိန်မှာဒီယောဂါကုသဆေးတွေထုတ်လာနိုင်ပါပြီ။ဒီလိုထုတ်နိုင်အောင်ကျွမ်းကျင်ပညာရှင်တွေဘယ်လိုလုပ်ဆောင်လဲဆိုတော့ကိုယူတာပြည်နယ်နယ်စင်တာခွဲကန်ရှင်းဝါရှိစီဌာနအကြီးအကဲဒေါက်တာဝင်းကျေကိုမျှဝေပြုပြပြတင်ပါတယ်။မင်္ဂလာပါတင်ပါဝင်ပါရှင်အခုဒီ COVID-19 ရောဂါပေါ်လာဆိုလို့ရှင်ဒီလူတွေကြားထဲမှာပေါ့နော်ပြန့်နှံ့နေပြီးတော့လူတွေကဒီ COVID နဲ့ရှင်တွဲပြီးတော့နေထိုင်နေတဲ့အဆင့်ကိုရောက်လာပါတယ်ဒါဒီလိုဖြစ်လာဖို့အတွက်ပေါ့နော်ဒီသူကေတနာပညာရှင်ရဲ့ဆေးတွေအဆင့်ကိုထုတ်ကြပါတယ်ဟိုကာဝယ်ဆေးတွေကနေပြီးတော့အခုပေါ့နော်ဒီထိုးဆေးတွေအခုဆိုတောက်ဆေးတွေလည်းပေါ်နေပါတယ်ဆိုတော့အဓိကဒေါက်တာဝင်းပြည့်ကိုတောက်ဆေးနဲ့ပတ်သက်ပြီးတော့ပဲနေချင်ပါတယ်တောက်ဆေးကိုထောက်ဖို့လို့သူကေတနာပညာရှင်ကစဉ်းစားတဲ့အခါမှာဘာလို့အဓိကထားပြီးတော့စဉ်းစားလဲပထမဆုံးပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဒီ virus တွေဒီ covid မှမဟုတ်ဘူးဘယ် virus ကိုမဆိုသူတို့ target လုပ်ဖို့စဉ်းစားရဆိုလို့ရှင် number 1အချက်အရေးကြီးတာကဒီ virus ကိုဟိုရည်ရွယ်ပြီးတော့ပြစ်မှတ်ထားတဲ့ဟာကလူကိုဘယ်လောက်ထိထိနိုင်ကြလဲဆိုတာဟုတ်ဒါပထမဆုံးအရေးကြီးတဲ့ဟာပေါ့ဒါလိုမျိုးလုပ်ဖို့အတွက်ကိုဘယ်လိုမျိုးလုပ်ရလဲဆိုတော့ virus မှာလည်းရှိတဲ့ protein တွေကိုတို့အဖယ်ထုတ်ရတယ်။လူဘက်မှာသွားပြီးတော့တူတဲ့ဟာကိုတူတဲ့ဟာရှိရဆိုရင်ဒီကောင်ကဟိုတို့ပြစ်မှတ်မထားဘူးပေါ့နော်။လူဘက်မှာမပါဘူး virus မှာလည်းရှိတယ်ဆိုတဲ့ဥစ္စာကိုတို့ကပြစ်မှတ်ထားရတယ်။ဒါကတို့အဲ့လိုမျိုးသွားတယ်နီးလမ်းပေါ့။နောက်ပြီးတော့အဲ့ဒီကနေနောက်တစ်ဆင့်ဘယ်လိုသွားလဲဆိုတော့ virus မှာလည်းရှိရတော့ဟုတ်တယ်။ဒါပေမဲ့ဒီအပြင်မှာ virus ကိုတို့ကဘလိုမျိုးအခြေအနေမျိုးမှာလဲဥပမာညိုးပွားမဲ့ဟာရတံပေးမှလာဒါမှမဟုတ် virus ရဲ့ဖွဲ့စည်းပုံကိုတို့ကရတံပေးမှလာ virus ရဲ့မျိုးဗီဇကိုတို့ကထိခိုက်စေမှလာဘလိုမျိုးနီးလမ်းနဲ့လုပ်တို့ကဆက်ပြီးတော့စဉ်းစားပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်သူကေတနာပညာရှင်ကခုတိထွင်ပြီးတာပေါ့နော်တောက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလောက်အဓိကရှိပါလဲပြောပြပေးပါ
covid နဲ့ပတ်သက်ပြီးတော့တောက်ဆေးဆိုလို့ရှိရင်တို့အခုလောလောဆယ်မှာပေါ့ဟိုရေးပေါ်အသုံးပြုခွင့်ကြထားတဲ့ဟာတွေကတော့နှစ်မျိုးပဲရှိသေးတယ်ပေါ့နော်။ကျန်တဲ့ဟာတွေဟို clinical trial တွေထဲမှာရှိနေတဲ့ဟာတွေကတော့6မျိုး8မျိုးလောက်တော့ရှိတယ်။ဒါပေမဲ့ဒီအခုလောလောဆယ်မှာရေးပေါ်အသုံးပြုခွင့်နော်ဒီဘက်ကြထားတဲ့ဟာကတော့နှစ်မျိုးရှိတယ်။ Merck ဘက်က Molnupiravir နဲ့ဟာရယ်နောက်ပြီးတော့ Pfizer ဘက်က Paxlovid ဆိုတဲ့ဟာရယ်။ဟုတ
်။ဟုတ်ကျပထမဆုံးဒီကဒီ Pfizer ထုတ်တဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါ။သူကထိရောက်မှုဘယ်လောက်ရှိလဲပေါ့နော်။နောက်ပြီးတော့ဘယ်လိုမျိုးသူ့ကို target ဆိုတော့ target လုပ်တယ်ဆိုတော့ဘယ်လိုမျိုးဒီဆေးထုတ်နိုင်မှုတွေဘာတွေလုပ်တယ်ဆိုတော့ပြောပြပေးပါ။ဟု
တ်ကဲ့ဟုတ်ပြီ။Paxlovid ဆိုတာသူ့ရဲ့ drug compound name ပေါ့နော်။ Paxlovid ကသူ့ရဲ့ဈေးကွက်ထဲဝင်တဲ့ name ပေါ့နော်။percentage နဲ့ပြောမယ်ဆိုလို့ရှိရင် Paxlovid ကသူက 89% efficacy ရှိတယ်။ 89% efficacy ဆိုတဲ့ဟာကသူကဒီ COVID ရပြီးတဲ့လူကဒီဆေးကိုတောက်တယ်ဆိုလို့ရှိရင် 89% ရာခိုင်နှုန်းသောလူတွေကအရေးပေါ်အခြေအနေမရောက်တော့ဘူး။ဆေးရုံမရောက်ဘူး၊မသိဘူးပေါ့။ဆိုတော့အဲ့ဒီဟာလိုမျိုးသူကတော့ efficacy သူရဲ့သဘောတရားကိုပြောတာပေါ့နော်။ 89% ရာခိုင်နှုန်းတောင်သူတို့ဒီလောက်ဖြစ်အောင်သူတို့ဘယ်လိုမျိုး target ထားသလဲဆိုလို့ရှိရင်ကဒီ virus ကဘယ်လိုလေးပေါ့နော်ဒါ cell ဆိုလို့ရှိရင် virus က cell တွေကိုဝင်တယ်အဲ့လိုဝင်ပြီးလို့ရှိရင်သူကအတွင်းထဲရောက်တော့မှသူ့ရဲ့မျိုးဗီဇာကိုသူကဟိုဖွင့်ထုတ်တယ်ပေါ့မျိုးဗီဇာကိုသူကဖွင့်ထုတ်လိုက်တော့ကြက်မောက်ပြီးလေအခုကွာမျိုးဗီဇာလေးထွက်လာအဲ့မျိုးဗီဇာရောက်သွားပြီဆိုလို့ရှိရင်သူ့ရဲ့ဒီဟို genome RNA လို့ပြောကြမှာခေါ်တာပေါ့ငါမျိုးဗီဇာ RNA အဲ့ RNA အစိတ်ထောက်သွားပြီဆိုလို့ရှိရင်သူ့မှာနှစ်မျိုးကွဲတယ်ဒီ covid မှာဆိုလို့ရှိရင်သူကနှစ်မျိုးကွဲတယ်ဘယ်လိုမျိုးသွားမလဲသူ့ရဲ့ RNA အစိတ်ကနေပြီးတော့RNA တခုရှိရဆိုရင်သူကဒီ RNA ကိုအသုံးပြုပြီးတော့ဟို protein တွေထုတ်မလားဒီ RNA ကိုအသုံးပြုပြီးတော့ဟိုတခြား RNA ထပ်ပွားမလားဆိုပြီးနှစ်မျိုးရှိရပေါ့အဲ့တော့ဒီ RNA ကိုအသုံးပြုပြီးတော့ protein ကိုသွားမယ်ဆိုလို့ရှိရင်ဒီ protein တွေရဲ့အကုန်လုံးထွက်လာပြီးတော့သူက RNA virus အစ်စ်တခုပြန်ပြီးတော့ရတယ်ဒီ RNA ကိုအသုံးပြုပြီးတော့ RNA နောက်တစ်ခုပွားမယ်ဆိုလို့ရှိရင်သူကဒီတခြားဟိုဒီအခုနာပွားထားတဲ့ protein တွေကိုဒီဘက် RNA သွားပြီးတော့virus အစ်စ်တခုတို့လိုမျိုးရတယ်ပေါ့အခုနောက်ကပြောဒီဟို Paxlovid ကသူကဘာကို target ထားလဲဆိုရင်ဒီ RNA ကနေပြီးတော့ protein ကိုသွားတဲ့ဟာမှာသူကအဲ protein ကိုသွားတယ် protein အချင်းချင်းလေးတွေကိုသူကခွဲပေးတဲ့ enzyme တစ်ခုရှိတယ်အဲ့ enzyme ကိုသူကပိတ်တယ်ပေါ့အဲ့လိုပိတ်လိုက်တဲ့ခါကျတော့သူကဒီဘက်ကပထမဟာတွေဘာပဲဖြစ်နေဖြစ်နေဒီဘက်မှာသူက virus အစ်စ်ကိုလုံးဖို့အတွက်ကို protein မရှိတော့ဘူးလုံးဖို့အတွက် protein မရှိတော့တဲ့အတွက်ကြောင့်မို့ဒီ virus ကဒီနေရာမှာပဲပြီးသွားတယ်
ဒီပတ်နဲ့နှီးပညာကဏ္ဍကိုနားဆင်ကြရပါပါခင်ဗျာကျွန်တော်တို့ view ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့
ရုရှားဟာကုလသမဂ္ဂလုံခြုံရေးကောင်စီကိုအသုံးချပြီးယူကရိန်းတပ်ခွဲကံတွေမှာဇီဝလက်နက်တွေထုတ်နေတယ်ဆိုတဲ့ဆွဆွဲချက်တွေသတင်းမှားတွေကိုဖြန့်ဖို့ကြိုးစားနေတယ်လို့အနောက်နိုင်ငံတွေကတောက်ကြနေမှာဝေဖန်လိုက်ကြပါတယ်ရုရှားရဲ့ဆွဆွဲချက်တွေဟာမဟုတ်မှန်ကြောင်းကုလသမဂ္ဂလက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုပြောကြားခဲ
တဲ့ရုရှားအထည်နာအောင်အမေရိကန်နဲ့မဟာမိတ်တွေတိုးမြင့်အရေးယူနေကြောင်းပြောကြားခဲ့တယ်လို့သမရအင်ဗျူကပြောပါတယ်။အရှေ့ဥရောပကရိုမေးနီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်ဒုသမ္မတကမလန်ဟဲရစ်ကနေတိုးမဟာမိတ်နိုင်ငံတွေအပေါ်မှာအမေရိကန်ရဲ့ဂရိကဝတ်ခိုင်ခိုင်မာမာရှိကြောင်းထပ်လောင်းပြောကြားလိုက်ပါတယ်။အီရန်နျူကလ িয়ার အရေး2015နိုင်ငံတကာသဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးမှုတွေကိုရပ်ဆိုင်းထားဖို့အတွက် EU ဥရောပသမဂ္ဂကတောက်ချနေမှာပြောဆိုလိုက်ပါတယ်။ရုရှားရဲ့တောင်းဆိုမှုတွေကြောင့်အီရန်နျူကလ িয়ার ဆွေးနွေးနှိမ့်နိုင်မှုပုံမှန်ရှုပ်ထွေးမှုတွေဖြစ်ပေါ်ခဲ့ရပြီတဲ့နောက်လို့ပြောဆိုလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျီမီကော့ခ်နဲ့ဇူဘဲအယ်ထရပ်တို့ဖြစ်ကြပါတယ် VOA ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3049လိုင်းလတ်190ပြင် Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.